ဒီကနေ့ထုတ်အစိုးရသတင်းစာရီထဲမှာ DKB ခေါ်တိုးတက်သောဗုဒ္ဓဘာသာကင်အမျိုးသားအစည်းအရုံးဆိုတာမရှိတော့ဘူးလို့ထုတ်ပြန်ပြောကြားလိုက်တာကို DKB အဖွဲ့ဝင်တွေကပယ်ချလိုက်ပါတယ်။ယခင် DKB ကိုဖွဲ့စည်းခဲ့တဲ့ခေါင်းဆောင်တချို့ကအစိုးရနဲ့အပြစ်ခတ်ရက်စက်ရေးသဘောတူညီမှုရယူသွားပေမဲ့ DKB အဖွဲ့ကတော့ပြည်သူလူထုကြားမှာတည်ရှိနေစေအစိုးရကိုဆန့်ကျင်တိုက်ပွဲဝင်နေစေဖြစ်တယ်လို့ DKB တပ်မှုတအူးက VOA ကိုပြောကြားလိုက်ပါတယ်။ဒီအကြောင်းပြည်စုံကိုတော့ထိုင်းခြေဆိုင်သတင်းတောက်မအေးမာကပြောပြပေးမှာဖြစ်ပါတယ်။
မြန်မာအစိုးရက DKPA ကိုနေကြဆောင်တက်ဖွဲ့စည်းပေးတာကိုလက်မခံရကစလို့16နှစ်ကြာအပြစ်ခတ်ရက်ဆဲခဲ့တဲ့ DKPA အဖွဲ့နဲ့မြန်မာအစိုးရတပ်တွေဟာကရင်ပြည်နယ်တွင်းမှာတိုက်ပွဲတွေဖြစ်နေခဲ့တာ10လနီးပါးရှိပြီဖြစ်ပါတယ်။2020ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့ကရင်ပြည်နယ်ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီက DKPA ဆိုတာမရှိတော့တဲ့အကြောင်းပြောဆိုတဲ့ပုံမှာ DKPA တက်မှုဘုံမှုစောစောင်းအောင်ကအခုလိုပြောပါတယ်။
အဲ့လေစီအစ်မဒီကနေခေါက်တဲ့နော်ဒီအတူရောက်ယူကော့ပွဲကိုဟိုလက်မခံလို့ကျွန်တော်ဆက်ချင်တိုက်ခဲ့ရတဲ့ဒီနေ့တိုင်ကြီးလဲကျွန်တော်တို့ဒီကီစီအဖွဲ့ကြီးကရက်တီနေတယ်နော်ပြည်သူလူထုကြားမှာလည်းရှိတယ်အဲ့လက်စီအဲ့ကင်းတီနေတဲ့ဖွဲ့စည်းရေးအပတီနော်ဦးတပ်ထူရောက်ပွဲဆိုဦးဆောင်တဲ့အပတီကနော်အဲ့လက်စီကသူတို့ဘယ်လိုပဲဦးဆောင်အောင်နော်ဒါကျွန်တော်တို့ယူချက်တင်ရတဲ့ပါတီမဟုတ်ဘူးကျွန်တော်တို့ကင်းတီနေကသူ့အစီမပြုတဲ့ပါတီမဟုတ်ဘူး
DKBA တက်ဖွဲ့ဟာနေကြဆောင်တက်ဖွဲ့စည်းပေးတာကိုလက်မခံခဲ့ပေမဲ့ခေါင်းဆောင်ပိုင်းတချို့ကသာလက်ခံခဲ့တာဖြစ်ကြောင်းတွေကိုလည်းပြောဆိုသွားပါတယ
်။ကျွန်တော်တို့ DKBA ကနော်နေကြဆောင်ကိုလက်မခံဘူး DKBA တက်ဖွဲ့တွေကကျွန်တော်တိုင်းရင်းသားတက်ဖွဲ့စည်းပေးတွေကပြည်သူ့စစ်တင်ကိုကျွန်တော်မခုပြောနိုင်ဘူးတချို့လက်ခံနိုင်ရလဲဟိုပြောမယ်တချို့တော့ပေါ့အောက်ဆက်ကနေလက်မောတဲ့ခေါင်းဆောင်တွေလူနေစုတော့ပဲလက်ခံတယ်ဒီ BGS တွေလက်ခံတယ်ကျွန်တော်လက်ရှိ DKBA ဒီနေ့တိုင်းရှိနေသေးတယ်နောက်ပုဂ္ဂိုလ်ဆိုလာဖွဲ့သူဦးကြီးဦးဆောင်နဲ့ဒီကကိရဲ့ပူပေါင်းနဲ့အလက်ရှိရှိနေသေးတယ
်။ KMP နဲ့ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီဟာ DKBA ဥက္ကဋ္ဌဟောင်းအပါအဝင် DKBA ခေါင်းဆောင်ဟောင်းအနေနဲ့ဖွဲ့စည်းထားတဲ့ပါတီဖြစ်ပြီး2010ခုနှစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ရမှာကိုယ်စားလှယ်နှစ်ဦးအနိုင်ရရှိခဲ့ပြီးအမျိုးသားလွှတ်တော်ကနေတဦးအရွေးခံရပြီးပြည်နယ်နဲ့တိုင်းလွှတ်တော်မှာတော့တဦးအရွေးချယ်ခံခဲ့ရပါတယ်။ဒီပါတီဟာစက်တင်ဘာလ2ရက်နေ့ကကြေညာချက်ထုတ်ပြန်ရမှာ DKBA ဆိုတာမရှိတော့ကြောင်း DKBA ကိုနိုင်ငံတော်ဖွဲ့စည်းပုံနဲ့အညီနေကြဆောင်တက်ဖွဲ့စည်းလိုက်ပြီလို့လည်းဆိုလိုက်ပါတယ်။ဒါအပြင် DKBA အမိခံပြီးနိုင်ငံတော်ရဲ့တည်ငြိမ်အေးချမ်းမှုကိုဖျက်ဆီးနေတဲ့အဖွဲ့ကိုလည်းအသိမှတ်မပြုဘူးလို့လည်းပြောဆိုထားပါတယ်။ဒီလိုထုတ်ပြန်ချက်နဲ့ပတ်သက်ပြီးကရင်ပြည်နယ်ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားခဲ့သူမရှိခဲ့ပါဘူး။မြန်မာအစိုးရနဲ့ DKBA တပ်ဖွဲ့တွေကတော့ကရင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်ဖြစ်နေပြီးပြီးခဲ့တဲ့မေလကုန်ပိုင်းလောက်ကနေကြဆောင်တက်ကိုလက်မခံတဲ့တပ်ဖွဲ့တွေကအရင် DKBA ခေါင်းဆောင်ဟောင်းတွေကိုပြန်လည်ဖမ်းဆီးတာတိုက်ခိုက်တာတွေလည်းလုပ်ခဲ့ပါတယ်ရှင်။